ကိုရံကိုယ်တဲ့ချက်ကိုသတ္တမလည်း20ရက်ဉာဏ်ကုန်မျိုးရှင်းမှန်ဤသတ္တမလည်းမြင်တာတွင်စင်ကျင်းပါသည်ဓမ္မသဘင်၌ဟောကြားအပ်သောတယောက်တည်းနေတစ်စိတ်တည်းထားတရားတော်တယောက်တည်းနေတစ်စိတ်တည်းထားလို့မိပေးတာတရားသဘောကိုဒီနေ့ဟောကြားနာကြရအောင်မေဖို့နိဗ္ဗာန်ကိုလူလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်း တယောက်တည်းနေတစ်စိတ်တည်းထားလို့မိပေးတာတရားသဘောကိုဒီနေ့ဟောကြားနာကြရအောင်မေဖို့နိဗ္ဗာန်ကိုလူလာတဲ့ပုဂ္ဂိုလ်မှန်ရင်တယောက်တည်းနေရမယ်တစ်စိတ်တည်းထားရမယ်ဘာဖြစ်လို့လဲတယောက်တည်းနေမှတစ်စိတ်တည်းထားမှမေဖို့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မှာဖြစ်လို့ပဲစာမေရောစကားနဲ့ပြောရရင်တော့တယောက်တည်းနေဆိုတာကာယဝိဝေကကိုပြော တစ်စိတ်တည်းထားဆိုတာစိတ်ဝိဝေကကိုပြောနိဗ္ဗာန်ဆိုတာဥပ္ပဒိဝိဝေကကိုပြောဝိဝေကတရားကသုံးပါးရှိကာယဝိဝေကစိတ်ဝိဝေကဥပ္ပဒိဝိဝေကသုံးပါးဝိဝေကဆိုတဲ့စကလုံးရဲ့အဓိပ္ပာယ်ကကျင်းစိတ်ခြင်းလို့အဓိပ္ပာယ်ထွက်ကာယဝိဝေကဆိုတော့ကိုယ့်ရဲ့ကျင်းစိတ်ခြင်းကိုယ်အနေနဲ့ဘာလို့ကျင်းစိတ်တယ်လဲ အပေါင်းအဖော်ဖြစ်တဲ့ပုဂ္ဂိုလ်တတ္တဝါတို့မှကင်းစိတ်ဘယ်အပေါင်းအဖော်နဲ့မှမယွန်းတော့ပဲဘယ်ပုဂ္ဂိုလ်ကမှအပေါင်းအဖော်မပြုတ်ဘဲနဲ့တယောက်တည်းနေတာအဲ့ဒါကိုကာယဝိဝေကလို့ခေါ်စိတ်ဝိဝေကဆိုတော့စိတ်ရဲ့ကင်းစိတ်ခြင်းစိတ်အနေနဲ့ဘာတွေကင်းစိတ်တယ်လဲကိလေသာတရားနိဝရဏတရားတွေကင်းစိတ် ဒီမြေစိတ်ဆင်မှာကိလေသာတရားနိဝရဏတရားတွေလုံးဝအဝင်မခံမင်းနဲ့ဝိပဿနာစိတ်တစ်စိတ်နဲ့အဆက်မပြတ်ဖြစ်နေအောင်အချိန်တိုင်းအချိန်တိုင်းဖြစ်နေအောင်ထားတာအဲ့ဒါကိုစိတ်ဝိဝေကလို့ခေါ်ဥပ္ပဒိဝိဝေကဆိုတော့ဥပ္ပဒိတရားတွေရဲ့ကျင်းစိတ်ခြင်းဥပ္ပဒိတရားဆိုတာကဥပ္ပကပ်ပြီးတော့ဒီဆောင်ထားတာ တတ္တဝါတွေကိုသန္တရာဝိသေယမှာကပ်ပြီးတော့ဆောင်ထားတဲ့တရားတွေကိုဥပ္ပဒိတရားလို့ခေါ်အဲဒီဥပ္ပဒိတရားကခန္ဓာရဲ့ကိလေသာရဲ့ကုသိုလ်ကံအကုသိုလ်ကံရဲ့ဆိုပြီးတော့သုံးမျိုးရှိစာမေလူပြောတော့ခန္ဓာဥပ္ပဒိကိလေသူပ္ပဒိအပိသင်္ခါရဥပ္ပဒိလို့ခေါ်အဲဒီဥပ္ပဒိတရားသုံးမျိုးကင်းစိတ်နေတဲ့သဘောချုပ်ငြိမ်းနေတဲ့သဘောကိုနိဗ္ဗာန်လို့ခေါ်ရ
ဖယောင်းနိုင်ကြီးတိုင်းလေးတိုင်ငိမ့်သွားတဲ့ဆိုတဲ့နေရာမှာကျိုးရအယောင်းသားရမိတောက်တုံမျိုးငိမ့်သွားတဲ့သဘောကိုဖယောင်းနိုင်ကြီးလေးငိမ့်တယ်လို့ခေါ်ရအဲဒီလိုပါပဲခန္ဓာကြီးဟူသောကျိုးကုသိုလ်ကံအကုသိုလ်ကံကြီးဟူသောဖယောင်းသားကိလေသာကြီးဟူသောမိတောက်ဒီသုံးမျိုးငိမ့်သွားတဲ့သဘောကိုနိဗ္ဗာန်လို့ခေါ်ရ အယောင်းနိုင်မှာပါတဲ့ကျူးသားနဲ့ရွယ်ရီကျူးတစ်ချောင်းကိုဖယောင်းသားမပါပဲသူ့ကြီးတက်တက်မီးရှို့မယ်ဆိုရင်ခဏလေးနဲ့ငြိမ်သွားမယ်ကျူးကြီးတက်တက်မဟုတ်ဘဲနဲ့ဘေးကဖယောင်းသားကိုပံပိုးပေးလိုက်တော့အဲ့ဒီကျူးဟာအကြာရှည်စွာတည်တံ့ပြီးတော့ဖယောင်းသားမကုန်မချင်းမီးရဲ့လောင်မြင့်မှုကိုခံရဖယောင်းသားကုန်မှာပဲကျူးလဲကုန်လို့မီးငြိမ်အဲ့ဒီလိုပဲတရားနာပိဋကများရဲ့ ခန္ဓာကြီးတရားနာပိဋကများရဲ့ခန္ဓာကြီးကျိုးနဲ့တူတယ်ဒီလိုပြင်လို့အားထုတ်ရတဲ့ကုသိုလ်ကံအကုသိုလ်ကံများကြီးဖယောင်းသားနဲ့တူတယ်ခန္ဓာမှာဆွဲလောင်တဲ့ကိလေသာမီးဟာဖယောင်းနိုင်ကမီးတောက်ကလေးနဲ့တူတယ်ဒီလိုရဲ့ခန္ဓာဟာသဘောကတခန္ဓာလာပဲရှိတယ်ဆိုရင်တော့ဘဝတခန္ဓာပဲမီးလောင်ပြီးတော့ငြိမ်သွားအဲဒီလိုမဟုတ်ဘဲနဲ့ကုသိုလ်ကံအကုသိုလ်ကံတွေကပံပိုးပေးနေအောင်မယ်ဆ
ာရအဲ့ဒီခန္ဓာမှာဆက်ပြီးတော့မိလောင်မကောင်းတဲ့အကုသိုလ်ကံကပံပိုးပြီးတော့မကောင်းတဲ့ဒုက္ခိဘဝကိုရောက်မကောင်းတဲ့ခန္ဓာကိုရအဲ့ဒီခန္ဓာမှာဆက်ပြီးတော့မိလောင်မယ်အရဟံသမဏေကုသိုလ်ကံအကုသိုလ်ကံတွေကိုအကျိုးမဲ့ပယ်သလိုက်နိုင်ပြီဆိုရင်တော့ခန္ဓာအစ်စ်မဖြစ်တော့တဲ့အတွက်ကိလေသာမိတော့တွေ့လဲငြိမ့်ပြီဒါကြောင့်ခန္ဓာတိဟူသောကျုပ်ကုသကံအကုသကံတိဟူသောဖျောင်းသာကိလေသာတိဟူသောမိတော့ဒီသုံးမျိုးငြိမ့်သွားတဲ့သဘောကိုနိဗ္ဗာန်လို့ခေါ်ဝိဝေကစကားနဲ့ပြောတော့ဥပတိဝိဝေကလို့ခေါ်တယ်
အဲ့ဒီလိုအဖြစ်ဝိဝေကတရား၃ပါးရဲ့အဓိပ္ပာယ်ကိုအကျဉ်းချုပ်မှတ်ပါအဲ့ဒီမှာတယောက်ချင်းနေခြင်းဆိုတဲ့ကာယဝိဝေကကတသိတဲ့ထားခြင်းဆိုတဲ့စိတ်ဓာတ်ဝိဝေကကိုကျေစုပြုတသိတဲ့ထားနိုင်ခြင်းဆိုတဲ့စိတ်ဓာတ်ဝိဝေကကလည်းပဲနိဗ္ဗာန်ကြည့်ဟူသောဥပ္ပတိဝိဝေကကိုကျေစုပြုတယ်ဒါကြောင့်ကာယဝိဝေကတယောက်ချင်းနေခြင်းတည်ဟူသောကာယဝိဝေကသည်စိတ်ဓာဝိဝေကတာတသိတဲ့ဌာနိုင်ခြင်းဟုသောစိတ်ဓာဝိဝေကပစ္စည်းကိုကျေစုပြုသည်ဟောသည်ဖြစ်၏စိတ်ဓာဝိဝေကောတသိတဲ့ဌာနိုင်ခြင်းဆိုတဲ့စိတ်ဓာဝိဝေကသည်ဥပ္ပတိဝိဝေကတာနိဗ္ဗာန်သည်ဟုသောဥပ္ပတိဝိဝေကပစ္စည်းကိုကျေစုပြုသည်ဟောသည်စဉ်စမသွေဖြစ်ပါပေတတိတရား၃ပါးထဲမှာနိဗ္ဗာန်တည်းဟူသောဥပ္ပတိဝိဝေကသည်ကာယဝိဝေကနဲ့စိတ်ဓာတ်ဝိဝေကလမ်းကနေလျှောက်သွားလို့ရှိရင်ရောက်မဲ့လမ်းဆုံးပန်းတိုင်ဖြစ်တယ်။ဒါကြောင့်လမ်းဆုံးပန်းတိုင်ရဲ့အကြောင်းကိုဒီလောက်ပဲအချင်းချင်းပြောပြီးတော့ဉာဏ်နာပိဋကများရှင်းလင်းကြရမယ်ကာယဝိဝေကနဲ့စိတ်ဓာတ်ဝိဝေကလမ်းရဲ့အကြောင်းကိုအနည်းငယ်ချက်ထင်းပြီးတော့ပြောကြရအောင်ကာယဝိဝေကတယောက်တည်းနေလို့ဘာကြောင့်သိတွင်းရသလဲတယောက်တည်းမနေဘဲနဲ့အပေါင်းအဖော်နဲ့နေရင်ဝိပဿနာစိတ်တစ်စိတ်နဲ့ထားနိုင်ခြင်းဆိုတဲ့စိတ်ဓာတ်ဝိဝေကပြီးပြည့်ပြည့်စုံစုံမဖြစ်နိုင်ဘူးတယောက်တည်းမနေဘဲအပေါင်းအဖော်နဲ့နေခြင်းရဲ့အဖြစ်ဒီညောင်များစွာရှိတဲ့အထက်ကဒီကနေ့တရားနာပိသများအတွက်သတိပဋ္ဌာန်အလုတ်ခွင်နဲ့သက်ဆိုင်တဲ့အချက်၃ချက်ကိုပဲဦးဆုံးလို့ပြောမယ်ပစ္စကားပြောဖြစ်တဲ့နှစ်မိမိရဲ့အပေါင်းဖော်ကချစ်စရာဖြစ်နေခဲ့ရင်ဓမ္မမဟုတ်မိမိကချစ်စရာပဲလို့နှလုံးသွင်းခဲ့မိရင်ချစ်သွားတတ်တယ်သုံးမိမိရဲ့အပေါင်းဖော်ကမုန်းစရာဖြစ်နေခဲ့ရင်ဓမ္မမဟုတ်မုန်းစရာပဲလို့နှလုံးသွင်းခဲ့မိရင်မုန်းသွားတတ်သုံးချက်ပစ္စကားပြောဖြစ်တယ်ဆိုတာကတော့ရှင်းပါတယ်ဘဲဘဲလက်မှာလက်ကောက်တခွင်းညာဘဲလက်မှာလက်ကောက်တခွင်းလက်တစ်ဘက်ကိုလက်ကောက်တခွင်းစီဆွတ်ပြီးတော့အဲ့ဒီလက်နှစ်ဘက်လှုပ်ကြည့်ရင်လက်ကောက်တွေအတန်မထွက်ဘဲဘဲကလက်ကောက်ကိုညာဘက်ကိုဆွတ်ညာဘက်ကလက်ကောက်ကိုဘဲဘက်ကိုဆွတ်ပြီးတော့အဲ့ဒီလက်ကောက်နှစ်ခွင်းဆွတ်ထားတဲ့လက်ကိုလှုပ်ကြည့်မယ်ဆိုရင်တော့လက်ကောက်တွေအတန်ညီရပြီလက်ကောက်နှစ်ခွင်းထက်ပိုပြီးတော့များပြီဆိုရင်တော့အတန်ပိုပြီးတော့ညီတယ်အဲ့ဒီလိုပါပဲအပေါင်းအဖော်ဆိုတာရှိလာခဲ့ရင်အပေါင်းအဖော်နဲ့ယွန်းတော်ချင်းဆိုတာဖြစ်လာခဲ့ရင်စကားပြောဖြစ်သည်စကားပြောဖြစ်တော့ဘာဖြစ်သလဲစကားပြောခြင်းရဲ့အဖြစ်ဒီနောက်များစွာရှိတဲ့အထက်ကလေဘယ်တရားနာပိဋကများအတွက်တတိပဋ္ဌာန်လုတ်ခွင်းနဲ့သက်ဆိုင်တဲ့အဖြစ်၃ခုကိုပဲဦးဆုံးလို့ပြောမယ်တစ်တရားမှတ်ချက်တဲ့နှစ်သမာဓိလျှော့တယ်သုံးတရားတရားကြဆင်းသွားတရားမှပြစ်တယ်ဆိုတာကတော့စကားပြောပြီဆိုကြဲကမိမိရဲ့စိတ်ကိုစကားထဲမှာပေးလိုက်ရပြီမိမိရဲ့စိတ်ကိုစကားထဲမှာနှိမ့်မြုပ်လိုက်ရပြီစကားဆိုတာကအတန်ဒီနဲ့ဖွဲ့စည်းတိဆောက်ထားတာဆိုတော့အတန်ကနှစ်မျိုးရှိတယ်ဥဒ္ဓကြောင့်ဖြစ်တဲ့အတန်စိတ်ကြောင့်ဖြစ်တဲ့အတန်ဆိုပြီးတော့နှစ်မျိုးဥဒ္ဓံဖြစ်တဲ့အတန်းဆိုတာကတော့ဝမ်းမိုက်တဲ့ကတခါတည်းမြည်တဲ့အတန်းလေးကာဟွန်တန်လေးအတန်းချက်ဆက်အတန်းလေးအပြင်းအပရှိရှိသမျှမူတန်လေးတန်းပြည့်ဝလှုပ်ခတ်တဲ့အတန်းတိမုတ်ကြတဲ့အတန်းအဆက်ရှိတဲ့အတန်းလေးဟာဥဒ္ဓံဖြစ်တဲ့အတန်းစိတ်ကြောင့်ဖြစ်တဲ့အတန်းဆိုတာကတော့စကားပြောတန်လေးရှင်မောတဲ့အတန်းလေးငိုကျွေးတဲ့အတန်းလေးအဲ့ဒီအတန်းလေးကစိတ်ကြောင့်ဖြစ်တဲ့အတန်းဆိုကြပါစို့စကားပြောတာစကားတစ်ခုပြောတော့မယ်ဆိုရင်စကားပြောခြင်းနဲ့စိတ်ကအရင်ဖြစ်တယ်စကားပြောခြင်းနဲ့စိတ်မဖြစ်ဘဲနဲ့စကားသာဆိုတော့လုံးဝပေါ်ထွက်မလာဘူးစကားပြောခြင်းနဲ့စိတ်ဖြစ်တာနဲ့တပိန်နဲ့တည်းအဲ့ဒီစိတ်ကြောင့်ရုပ်တွေဖြစ်တယ်အဲ့ဒါကိုစိတ်တရားယုံလို့ခေါ်စကားပြောခြင်းနဲ့စိတ်ကြောင့်ဖြစ်တဲ့စိတ်တရားယုတ်ထဲမှာပထဝီတက်ကလေးပါတယ်တခါတန်ဖြစ်ပေါ်ရာဌာနဘီမှာလည်းပဲကမ္မဇယုတ်တည်ရှိအဲဒီကမ္မဇယုတ်တည်တဲမှာလည်းပဲပထဝီဓာတ်ပါစကားပြောခြင်းနဲ့စိတ်ကြောင့်ဖြစ်တဲ့စိတ်ဓာတ်ယုတ်မှာပါတဲ့ပထဝီဓာတ်နဲ့စိတ်ဓာတ်ပထဝီဓာတ်နဲ့ အတန်ဖြစ်ပေါ်ရာဌာနညာမှာရှိတဲ့ကမ္မဇယုတ်မှာပါတဲ့ကမ္မဇပထဝီဓာတ်တို့ပထဝီဓာတ်နှစ်ခုထိခိုက်ပေါ်တိုက်လိုက်တဲ့အခါမှာသကားတံဆိုတာပေါ်ထွက်လာတယ်။ဒါကြောင့်သကားပြောပြီဆိုရင်မိမိရဲ့စိတ်ကိုသကားထဲမှာပေးလိုက်ရပြီ။ကိုပြောတဲ့သကားထဲမှာရောသူတစ်ပါးပြောတဲ့သကားထဲမှာရောမိမိရဲ့စိတ်ကိုနှိမ့်မြုပ်လိုက်ရပြီဖြစ်တဲ့အတွက်ကြောင့်ကာယဝေဒနာစိတ်ဓာတ်ဓမ္မလို့ခေါ်တဲ့တတိပဒရဲ့အာယုန်လေးမျိုးအပေါ်မှာမိမိရဲ့စိတ်ဟာဝိပဿနာရှုမှတ်မှုနဲ့တွဲပြီးတော့ရှင်တွဲပြီးတော့မဖြစ်တော့တဲ့အတွက်ကြောင့်တရားအမှတ်တည်ပြက်ပြီ။တရားအမှတ်တည်ပြက်ပြီဆိုတော့တရားအမှတ်တည်ဆက်နေမှရနိုင်တဲ့စိတ်တည်ငြိမ်မှုလို့ခေါ်တဲ့သမာဓိလည်းမရတော့ဘူး။သမာဓိတွေညော့ကုန်။အမှတ်တည်လည်းပြက်ပြီ။သမာဓိတွေလည်းညော့ပြီဆိုရင်တရားအရသာမပေါ်တော့ဘူး။တရားရတာဆိုတာကအမှတ်တတိတွေဆက်နေမှတမာတိတွေဆက်နေမှပေါ်နိုင်တာတရားရတာမပေါ်တရားရတာမခံစားရတော့အဲ့ဒီပုဂ္ဂိုလ်ဟာတရားအားထုတ်ခြင်းနဲ့စိတ်တွေမရှိတော့ဘူးတရားအားထုတ်ရမှာပြင်းသွားတယ်အဲ့ဒါသရတရားကျဆင်းသွားတယ်လို့ခေါ်အမှတ်တတိတွေလည်းပြက်ပြီတမာတိတွေလည်းကျော့ပြီသရတရားတွေလည်းကျဆင်းသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တန်တမာဝိပဿနာဉာဏ်မဖြစ်နိုင်တော့ဘူးဝိပဿနာဉာဏ်မှမဖြစ်နိုင်တော့ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမဉ္ဉဏ်ဘူဉ္ဉဏ်နဲ့နိဗ္ဗာန်ကိုမျက်မှောက်မပြုနိုင်တော့ဘူး။အဲကြောင့်စကားပြောခြင်းကိုရှောင်ကျင်ရမယ်။ရှောင်ကျင်နိုင်ဖို့အတွက်အပေါင်းဖို့ကိုစွန့်ပြီးတော့တယောက်တည်းနေ။နောက်အပြစ်နှစ်ခုမိမိရဲ့အပေါင်းဖို့ကချစ်စရာဖြစ်နေခဲ့ရင်ချစ်သွားတတ်တယ်။မုန်းစရာဖြစ်နေခဲ့ရင်မုန်းသွားတတ်တယ်ဆိုတဲ့အချက်ကတော့အရွယ်တကူသဘောပေါက်နိုင်တဲ့အတွက်ကြောင့်ဥစ္စာတို့အထူးရှင်းမပြတော့ပါဘူးချစ်ချင်းဆိုတာဖြစ်ပြီးဆိုရင်လောဘဆိုတဲ့အစွန်းကိုရောက်သွားမုန်းညင်းဆိုတာဖြစ်ပြီးဆိုရင်ဒေါသဆိုတဲ့အစွန်းကိုရောက်သွားဉာဏ်စွာပြောခြင်းကဓမ္မစကြာဒေသနာမှာအစွန်းနှစ်ဖက်ကိုရှောင်ပြီးတော့အလေလန်းကနေရှောက်ရမယ်လို့ညွှန်ကြားထားကိုကချစ်ချင်းမုန်းညင်းနေဖြစ်ပြီးတော့အစွန်းနှစ်ဖက်ကရှောက်နေပြီဆိုရင်အလေလန်းကရှောက်မှရောက်နိုင်တဲ့နိဗ္ဗာန်တည်းဟူသောလမ်းဆုံးပန်းတိုင်ကိုမရောက်နိုင်တော့ဘူး။အစွန်းနှစ်ဖက်ကရှောက်နေပြီဆိုမှတော့အစွန်းနှစ်ဖက်ရဲ့ဟိုဘက်မှာကြောက်တည်ပဲရှိတော့မယ်။ဘာကြောက်တည်လဲလို့မမေးနဲ့အယေတိစ္ဆာတိတ်တာအသူရိကံလို့ခေါ်တဲ့အပေလေးပါးကြောက်။ပရိဒန်တွေဟိုနာတည်လို့ခေါ်တဲ့ဇာတိသရဓာတိမရဏကြောက်အဲ့ဒီကြောက်တွေကြာလိမ့်မယ်။အဲ့ရရတာသာလောလောဆယ်ကြမယ်ကြောက်ကြတော့သောကပရိဒေဝဒုက္ခသောမနတဥပါယတာခေါ်တဲ့ကြောက်တွေလည်းတော့လောလောဆယ်ကြမှာသိကြတယ်ဒါကြောင့်ရှင်းရှင်းမုန်းရင်ကိုဖြစ်စေတတ်တဲ့အပေါင်းဖော်နဲ့ညောနှောခြင်းကိုရှောင်ပြီးတော့တယောက်တည်းနေပါမာပိယေဟိသမာကေစီယမိယေဟိကုဒါသနံပိယာနာတတနံဒုက္ခအပိယာနိသတတနံဒေကဝေပိတ္တလေးပါးချက်ပါးချက်သမီးတို့ပိယေဟိချက်သောပုဂ္ဂိုလ်တို့နဲ့လည်းမသမာခြင်းစိတ်ပဲတော့မှမပေါင်းခေါ်ကြပါကုန်နဲ့အမိယေဟိမုံသောပုဂ္ဂိုလ်တို့နဲ့လည်းမသမာခြင်းစိတ်ပဲတော့မှမပေါင်းခေါ်ကြပါကုန်နဲ့ကတမဘာကြောင့်လဲဆိုတော့ပိယာဏချက်သောပုဂ္ဂိုလ်တို့ကိုအတ္တတနာမမြင်တွေ့ရခြင်းသည်ဝါပိယာဏဝအတ္တတနာချက်သောပုဂ္ဂိုလ်တို့နဲ့ခွဲခွာဂွေကွေးရခြင်းသည်ဒုက္ခဆင်းရဲလာပါပြီအဘိယာဏမုံသောပုဂ္ဂိုလ်တို့ကိုတဒနာမြင်တွေ့နေရခြင်းသည်ဝါအဘိယာဏစတဒနာမုံသောပုဂ္ဂိုလ်တို့နှင့်အတူရှင်တွေ့နေရခြင်းသည်ဒုက္ခဆင်းရဲလာပါ၏။ဤသည်ဟူသောဘဂဝါမြတ်စွာဘုရားသည်ဒီသည်ကောင်းစွာမသိဟောကြားတော်မူခဲ့လေ၏။သတ္တမဆုကြောင့်ဒုံမေသင်တရားနာပိတ္တပေါင်းသူတော်ကောင်းတို့သည်ကာယဝိဝေကိနာချစ်စင်မုံညေကိုဖြစ်စေတတ်တဲ့အပေါင်းဖော်နှင့်ရောနှောခြင်းကိုရှောင်ကျင်၍တယောက်တည်းနေခြင်းတည်းဟူသောကာယဝိဝေကတရားနှင့်သမ္ပါတိယသာကိုစီကိုငါပြည့်စုံအောင်ကြိုးစားအားထုတ်သင်လာပါပေတည်းတည်းစိတ်ဓာတ်ဝိဝေကဒစိတ်ထဲထားလို့ဘာကြောင့်တိုက်တွန်းရသလဲတရားနာမိတ္တနာဒုလာစောင့်ကြတဲ့နိဗ္ဗာန်ဆိုတာကမဲစိတ်ထဲမှာအာယုပြုတ်နိုင်မိမိရဲ့တဏ္ဍမမဲစိတ်ထဲမှာနိဗ္ဗာန်ကိုမျက်မှောက်ပြုတ်နိုင်အဲ့ဒီမဲစိတ်ရဲ့ရှေ့မှာမရှိသလဲဆိုရင်ဝိပဿနာစိတ်ရှိဝိပဿနာစိတ်ရဲ့အခြားမဲ့မှာပဲမဲစိတ်ဖြစ် ဒါနစိတ်ရဲ့ရှားမဲ့မာလည်းမစိတ်မဖြစ်သီလစိတ်ရဲ့ရှားမဲ့မာလည်းမစိတ်မဖြစ်တမထစိတ်ရဲ့ရှားမဲ့မာလည်းမစိတ်မဖြစ်ဝိပဿနာစိတ်ရဲ့ရှားမဲ့မာပဲမစိတ်ဖြစ်အဲ့ဒီလိုဝိပဿနာစိတ်ရဲ့ရှားမဲ့မာပဲမစိတ်ဖြစ်တဲ့အတွက်ကြောင့်မိမိရဲ့တန်တမာဝိပဿနာစိတ်ကလေးအချိန်တိုင်းအချိန်တိုင်းဖြစ်နေအောင်အဆက်မပြတ်ဖြစ်နေအောင်ကြိုးစားထားဖို့လိုအပ်တယ်အဲ့ဒီလိုဆိုတော့မိမိရဲ့တဏ္ဍာမဝိပဿနာစိတ်ကလေးအချိန်တိုင်းအချိန်တိုင်းဖြစ်နေဘူးလို့ဆိုတော့ထိုင်တဲ့အချိန်နဲ့ဈဉ္ဉံချိန်ဒီနှစ်ချိန်မှာစူးစူးစိုက်စိုက်ဒေတာမှတ်မယ်ရှုမှတ်မယ်ဆိုရင်တော့မိမိရဲ့တဏ္ဍာမအချိန်တိုင်းဝိပဿနာစိတ်မဖြစ်နိုင်ဘူးထိုင်ခြင်းဈဉ္ဉံချိန်မှာတပါသောအထူးတိပွဲကိစ္စတွေကိုပြုလုပ်ဆောင်ရွက်နေတဲ့အချိန်တွေမှာလည်းပဲရှုမှတ်နေမှသာလျှင်မိမိရဲ့တဏ္ဍာမဝိပဿနာစိတ်ကလေးအချိန်တိုင်းအချိန်တိုင်းဖြစ်နေမယ်မဆိတ်ဆိုတာကထိုင်နေတဲ့အချိန်မှာပဲဖြစ်မယ်ဈဉ္ဉံချိန်မှာပဲဖြစ်မယ်လို့အတိအကျသတ်မှတ်ချက်မရှိထိုင်နေတဲ့ဈဉ္ဉံချိန်မှာတပါးသောလျောင်းတဲ့ရသောဣရိယာပုတ်လေးပါးပြုလုပ်နေတဲ့အချိန်တွေမှာလည်းဖြစ်နိုင်လက်ရှိတွေကိုကိုင်းနေဆန်းနေတဲ့အချိန်တမဲဆန်းနေတဲ့အချိန်ရေတောက်နေတဲ့အချိန်ရေချိုးနေတဲ့အချိန်ဒီချိန်ကဆွနေတဲ့အချိန်ဝက်စားလဲလဲနေတဲ့အချိန်စသဖြင့်တဲ့အချိန်တွေမှာလည်းပဲမဆိတ်ကဖြစ်နိုင်တယ်မိမိရဲ့မသိပဲအချိန်မှဖြစ်မယ်ဆိုတာကြိုတင်ပြီးတော့အတိအကျသိမှတ်ထားတဲ့အတွက်ကြောင့်ထိုင်ရင်ဈဉ္ဉံချိန်မှလည်းရှုမှတ်သလိုအထူးထူးပြုဝယ်ကိစ္စတွေကိုပြုလုပ်ဆောင်ရွက်နေတဲ့အချိန်မှလည်းပဲအထူးထူးအသေးစိတ်အမှတ်ကလေးတွေကိုအထူးတံပိုးထားပြီးတော့လေးလေးစားစားရှုမှတ်ကြဖို့လိုအပ်တယ်ဆိုကြပါစို့မိမိရဲ့မသိကရေချိုးတဲ့အချိန်မှဖြစ်မယ်ဆိုပါတော့မိမိကရေချိုးနေတဲ့အချိန်မှရှုမှတ်ပြီးတော့မနေဘူးအမှတ်ကိုလွှတ်ထားမယ်။တနည်းပြောတော့ရေချိုးနေတဲ့အချိန်မှာမိမိရဲ့တဏ္ဍဝိပဿနာစိတ်ဖြစ်မနေဘူးဆိုရင်ဝိပဿနာစိတ်ရဲ့အချားမဲ့မာပဲဖြစ်နိုင်တဲ့မစိတ်ကမိမိရဲ့တဏ္ဍမှာမဖြစ်နိုင်တော့ဘူး။ဒါဆိုရင်အတုမရှိသောနိဗ္ဗာန်ချမ်းသာကြီးနဲ့လွဲချော်သွားပြီ။ဒါကြောင့်မိမိရဲ့တဏ္ဍမှာမစိတ်ပဲအချိန်ဖြစ်မယ်ဆိုရင်အတိအကျမသိနိုင်တဲ့အတွက်မစိတ်ဆိုတာလဲဝိပဿနာစိတ်ရဲ့အချားမဲ့မာသာရင်ဖြစ်နိုင်တဲ့အတွက်မိမိရဲ့တဏ္ဍာမဝိပဿနာစိတ်ကလေးအချိန်တိုင်းအချိန်တိုင်းဖြစ်နေအောင်ကြိုးစားအားထုတ်ကြပါလို့ဦးဇင်းတို့တိုက်တွန်းပါလေ။အဲဒီလိုဝိပဿနာစိတ်ကလေးချိန်တိုင်းချိန်တိုင်းဖြစ်နေအောင်ကြိုးစားမှဒါလည်းဝိပဿနာစိတ်တွေရင့်ကျက်ပြီးတော့မစိတ်ဖို့စိတ်တွေဖြစ်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြမယ်။ဒါကြောင့်မြတ်စွာဘုရားကစိတ်တံလက်ခေတံမိဒာဝီစိတ်တံဂௌတံသုခဝဟံဘေကဝေစိတ်တံလေးပါးချက်သားချက်သမီးတို့မေဓာဝီအသိလိမ္မာဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်တို့သည်စိတ်တံမိမိရဲ့စိတ်ကိုရခိတာဝိပဿနာစိတ်တစ်စိတ်တည်းဖြင့်အောင်စောင့်ရှောက်ကြကုန်ရာ၏ဂௌတံဝိပဿနာစိတ်တစ်စိတ်တည်းဖြင့်အောင်စောင့်ရှောက်ပြီးထားသောစိတ်တံစိတ်သည်ဒုက္ခဝဟံမချမ်းသာဖို့ချမ်းသာနိဗ္ဗာန်ချမ်းသာကိုကောင်းစွာမတွေ့ရွတ်ဆောင်၍ပြေးနိုင်ပါပေတတိသဘောတသိတဲ့ထားခြင်းရဲ့သဘောကိုတရားနာပိဋကများနားလည်ကြပြီ။အဲဒီတော့တယောက်တည်းနေတသိတဲ့ထားတဲ့နေရာမှာဘာကိုနမူနာယူရမလဲဆိုရင်ကြံ့ကြိုးကိုနမူနာယူကြရမယ်။ကြံ့ကြိုးဟာတစ်ချောင်းနဲ့ပေါက်အဖို့မပေါက်အဖို့ကြိုးမရှိအဖို့မပါပဲနဲ့တစ်ချောင်းနဲ့ပေါက်တဲ့အဲ့ဒီကြံ့ကြိုးဟာဖြောင်းလဲဖြောင်းတချောင်းနဲ့လည်းပောက်တယ်ဖြောင်းလည်းဖြောင်းတယ်ဆိုတော့အဲ့ဒီကြံ့ကြုံမှာကြီးเสียတွေ့เสียမရှိကြီးเสียတွေ့เสียမရှိတဲ့အတွက်ကြောင့်အဲ့ဒီကြံ့ဟာဒေါ်လန်ခကြီးတစ်ခုသွားပြီဆိုရင်ဘာချုံဘာနဲ့မှမကြီးတဲ့အတွက်ကြောင့်မိမိသွားလို့ရပန်းတိုင်းကိုလွယ်လွယ်ကူကူနဲ့လင်းလင်းညာညာနဲ့ရောက်ရှိနိုင်တယ်တမင်ချုံများကြတော့တချောင်းနဲ့မဟုတ်ဘူးအဖော်လေးနဲ့အဖော်ချုံလေးပါပြီအဖေါ်နဲ့တွဲပြီးတော့ပေါက်တယ်အဲ့ဒီဂျိုတွေကတစ်ခုတစ်ခုမှလည်းပဲအခက်တွေအခွားတွေအကောက်တွေအကွေးတွေနဲ့ရှုပ်ထွေးပြီးတော့နေတဲ့အတွက်ကြောင့်သမင်ဂျိုမှာညစ်เสียတွဲเสียတွေတင်များတယ်ညစ်เสียတွဲเสียတွေများတဲ့အတွက်ကြောင့်အဲ့ဒီသမင်တော်လန်းတစ်ခုသွားပြီးဆိုရင်တော်ထဲမှာခြုံတွေနွယ်တွေနဲ့ညိပြီးတော့မိမိလိုရာပန်းနိုင်ဖို့လွယ်လွယ်ကူကူနဲ့နှင်းနှင်းညံ့ညံ့နဲ့မကြောက်နိုင်တော့ဘူးဒါရင်မကောက်ဘူးအင်းအကြီးမှပြီးတော့ခိုင်မြဲတဲ့ຫນွယ်တွေနဲ့ညှိပြီးဆိုရင် အဲ့ဒီညီးနေတဲ့ခြုံနေတွေကနေလွတ်အောင်ယုံထွက်ရင်းနဲ့ဂျူလီပြတ်သွားတာမျိုးလည်းဖြစ်နိုင်တယ်လွတ်မြောက်အောင်ယုံထွက်ရင်းနဲ့လက်တီခြေတွေအသွေးသားတွေဆုပ်ပြတ်ပေါက်ပြဲပြီးတော့ဆင်းရဲဒုက္ခရောက်တာမျိုးလည်းဖြစ်နိုင်မုတ်ဆိုးထောင်လာတဲ့ကြော်ဝင်းမှာမိပြီဆိုရင်တော့ညှိသွားပြီဆိုရင်တော့မုတ်ဆိုးရဲ့လက်တွဲမှာအသက်ဆုံးရှုံးရမယ်ဒါကြောင့်အညီအတွေ့တွေများနေခြင်းသည်အပေါင်းပေါ်များပြီးတော့အညီအတွေ့များနေခြင်းသည်ဆင်းရဲခြင်းရဲ့အကြောင်းပဲအပေါင်းပေါ်ကင်းပြီးတော့အညီအတွေ့ရှင်းနေခြင်းသည်ချမ်းသာခြင်းရဲ့အကြောင်းပဲဒါကြောင့်မေဖို့နိဗ္ဗာန်ကိုလင်းမြန်စွာလူရောက်ရှိလိုကြတဲ့ဒီကနေ့တရားနာပိဿပေါင်းသူတော်ကောင်းတို့သည်တမင်ကျူလိုမကျင့်နဲ့ကြံ့ကျူလိုခြင်းဧကောစရိခကဝိဒါနကမောတေကဝေသိတ္တ၄ပါးစေတားချက်သမီးတို့ခကဝိသနာကပိုးကြံ့ကြူကဲ့သို့ဤကိုတယောက်တည်းစရိနေထိုင်ရ၏ခကဝိသနာကပိုးကြံ့ကြူကဲ့သို့ဤကိုတစိတ်တည်းစရိထားရ၏ခကဝိသနာကပိုးကြံ့ကြူနှင့်မထသမူလားသူစွာဤကိုဝတယောက်တည်းတစိတ်တည်းသာလျင်စရိစရိရကောင်းစွာမသွေနေထိုင်သင့်လားပါပေသတည်းတယောက်တည်းနေခြင်းနဲ့တစိတ်တည်းထားခြင်းရဲ့သဘောကိုနားလည်ပြီးတဲ့နောက်တယောက်တည်းနေခြင်းနဲ့တစိတ်တည်းထားခြင်းမှာဘယ်ဟာကပိုပြီးတော့အဓိကကျသလဲဆိုတာစဉ်းစားကြည့်ရအောင်တယောက်တည်းနေခြင်းနဲ့တစိတ်တည်းထားခြင်းမှာတစိတ်တည်းထားခြင်းကပိုပြီးတော့အဓိကကျအဖြစ်လို့လဲဆိုတော့မိမိတို့မျက်မှောက်ပြုမဲ့နိဗ္ဗာန်ဆိုတာကရုပ်ခန္ဓာကြီးနဲ့မျက်မှောက်ပြုလို့မရစိတ်နဲ့ပဲမျက်မှောက်ပြုရမှာဖြစ်မဲစိတ်နဲ့ပဲမျက်မှောက်ပြုရမှာဖြစ်တော့မဲစိတ်ရဲ့ရှင်နာဝိပဿနာစိတ်ရှိတဲ့အတွက်ကြောင့်ဝိပဿနာစိတ်တစိတ်တည်းထားနိုင်ခြင်းဟာအဓိကကြတယ်တစိတ်တည်းထားခြင်းကအဓိကကြတယ်လို့ဆိုလိုက်တဲ့အတွက်တယောက်တည်းမနေတော့ဘူးအပေါင်းဖော်နဲ့နေတော့မယ်ဒီလိုတော့မဆုံးဖြတ်လိုက်နဲ့မိမိကဒီဝိပဿနာစိတ်တစိတ်တည်းထားခြင်းကအဓိကကြတယ်လို့ဆိုထားတဲ့အတွက်ကြောင့်အပေါင်းပေါ်နဲ့နေခြင်းကြောင့်မိမိရဲ့တဏ္ဍာမှာဝိပဿနာစိတ်တစိတ်တည်းမဖြစ်နိုင်ဘူးဆိုရင်အဲ့ဒီဝိပဿနာစိတ်တစိတ်တည်းဖြစ်ဖို့အတွက်အပေါင်းပေါ်ကိုစွန့်ပြီးတော့တယောက်တည်းနေရမယ်တယောက်တည်းပဲနေနေအပေါင်းပေါ်နဲ့ပဲနေနေဝိပဿနာစိတ်တစိတ်တည်းထားနိုင်တယ်ဆိုရင်တော့တယောက်တည်းနေမယ်ဆိုရင်အပေါင်းဖော်နဲ့နေခြင်းကြောင့်မရရှိနိုင်တဲ့ချမ်းသာဒုက္ခမျိုးမျိုးကိုရရှိမယ်။တယောက်တည်းနေခြင်းအချင်းအပေါင်းဖော်နဲ့နေခြင်းကြောင့်ဖြစ်ပေါ်လာမဲ့ဆင်းရဲဒုက္ခများခြင်းအချင်းအနောက်အရှင်များကင်းရှင်းခြင်းဆိုတဲ့အကျိုးကိုလည်းထိုတယောက်တည်းနေတဲ့ပုဂ္ဂိုလ်ခံစားရ။ဒါကြောင့်တယောက်တည်းလည်းနေနိုင်မယ်တစ်စိတ်တည်းလည်းထားနိုင်မယ်ဆိုရင်တော့အကောင်းဆုံးပဲ။တော်တော်လည်းတစ်ခုချင်းနေနဲ့စဉ်းစားကြည့်လိုက်တဲ့အခါကျတော့တစိတ်သေးထားခြင်းကပို့ပြီးတော့အဓိကကြတယောက်သေးတော့နေပါရဲ့တစိတ်သေးမထားနိုင်ဘူးဆိုရင်လည်းပဲမိမိလိုရာအကျိုးမပြည့်စုံနိုင်ဘူးအခြေအနေရအများနဲ့နေနေရပေမဲ့အပေါင်းဖော်နဲ့နေနေရပေမဲ့မိမိကဝိပဿနာစိတ်တစိတ်သေးထားနိုင်ပြီဆိုရင်တော့မိမိလိုအပ်သောအကျိုးပြည့်စုံနိုင်ပါလေ။ဒါဆိုရချင်းလက်ထတုံးကဝေဒာလိမျိုးနဲ့မဏိမဝေတောဥပ္ပလိသကုမှာရံတော်တစ်ပါးတောရဆောက်တီးပြီးတော့ဧကစာရီတရင်သုံးတနေ့ကျတော့တနေ့ဆိုတာတဇာမုံလာပြီနေ့တဇာမုံလာပြီညမှာအဲ့ဒီဝေဒာလိမျိုးမှာနက္ခပွဲသပင်ကြီးကျင်ပဝေဒာလိမျိုးမှာတနေ့အတွင်းအကြီးကျယ်ဆုံးပွဲဟာအဲ့ဒီနက္ခပွဲကြီးဖြစ်အဲ့ဒီနက္ခပွဲသမင်ကဒုတိယမျိုးစုံတီးမှုတ်ကြတဲ့အတန်ဒီတစ်ချင်းမျိုးစုံတီးဆူကြတဲ့အတန်တွေကိုထိုတော်ကြောင်းမှနေတဲ့ရဟန်းတော်ကကြားတော့အဲ့ဒီအတန်ဒီပေါ်မှာตายရတဲ့စိတ်ဖြစ်အတန်ပေါ်မှာตายရတဲ့စိတ်ကိုအခြေခံပြီးတော့အဲ့ဒီနက္ခပွဲကြီးရဲ့မှာကိုယ်တိုင်ကိုယ်ကျသွားရောက်ပြီးတော့တီးဆူဖြောပြေမှုတွေတီးမှုတ်ဖြောပြေမှုတွေကပ်ပြဖြောပြေမှုတွေကိုကိုယ်တိုင်သွားပြီးခံစားခြင်းနဲ့စိတ်တွေဖြစ်တယ်အဲ့ဒီကနေဆက်ပြီးတော့အစံသာနာရတာတိတိလူခေါ်တဲ့အာယုံ၅ပြာကာမဂုဏ်ချမ်းသာကိုခံစားခြင်းနဲ့စိတ်တည်လွန်မှုပြီးတော့ဖြစ်ဘာဖြစ်တာလဲဆိုရင်ထိုယန်းတော်ရဲ့တန်တမာကာမိစန္ဒနိဝရဏဝန္နာခံစားခြင်းနဲ့စိတ်တည်ဖြစ်ပေမဲ့လို့ ဒီမြေလက်ရှိအခြေအနေရခံစားခွင့်မရှိခံစားလို့မရတော့စိတ်မကြေမနှမှုတွေဖြစ်ဒေါသတွေထွက်ပြပါဒနိဝရဏလည်းပဲဝင်ပြီးတော့နှိပ်ဆက်ပြီးတို့ရဲ့တော့ရဲ့နှလုံးသားမှာကာမိသန္တာဆိုတဲ့လံကတချောင်းပြပါဒခေါ်တဲ့လံကတချောင်းထိုးလန်းတဲ့ချောင်းစိုက်ဝင်နေတဲ့အတွက်စိုက်ဝင်တာကလည်းအပေါ်ယံရှက်ပြီးတော့စိုက်ဝင်တာမဟုတ်ဘဲနဲ့ စုစုနဲ့နဲ့စိုက်ဝင်တဲ့အတွက်ကြောင့်ထိုလမ်းကျင်းများရဲ့ဇံကိုမခံမရနိုင်တဲ့အတွက်ထိုယဟန်တော်သည်မျက်ရည်များကြားပြီးတော့အော်ဟစ်ငိုကြွေးတယ်။ငိုရမယွယုံငိုရမဟုတ်ဘဲနဲ့အတုပမြားမှာတေဆုံးသွားတဲ့ပုဂ္ဂိုလ်နဲ့သက်ဆိုင်တဲ့မိသားစုများဆွေမျိုးများကတေဆုံးတဲ့ပုဂ္ဂိုလ်နဲ့ပတ်သက်တဲ့အကြောင်းအရာတွေပြောပြီးတော့ငိုသလိုထိုယဟန်တော်သည်တောထဲမှာတပါးတဲ့ဒီမိရဲ့ခံစားချက်တွေ ေကဂမယရိညေဝိဟာရမအပဝိဒံဝဝနသမိဓာရုကံဧတာတိတိကာယရတ္တိယကောသူနာမမေဟိပါပိယောအသိပေကတော့တော်ရဲမှာအသုံးမကျလို့ဆွန့်ပစ်ထားတဲ့ထင်းချောင်းတွေလို့မိဆိုင်လို့လည်းသုံးမိဆိုင်ဖို့လည်းသုံးမရပရိဘောဂတွေပြုလုပ်ဖို့လည်းသုံးမရလို့ဆွန့်ပစ်ထားတဲ့တော်ရဲကထင်းချောင်းတွေလို့ငါဒီလည်းပဲတော်ရဲမှာတယောက်တည်းအဖို့မဲ့ဆိုအထီးကျန်းနေနေရတယ်သူများတွေပြောနေလို့မှငါမှမပြောနိုင်ဒီလိုပြောစရာကောင်းတဲ့ဒီလိုပြောစရာကောင်းတဲ့ညာမျိုးမှပျော်ရွှင်မှုတွေစိတ်သုံးနေတဲ့ငါဘဝဩလောကကြီးမှာငါ့တဲ့ကံဆိုးတဲ့လူတော့ရှိမှမဟုတ်တော့ပါဘူးအမလေးကံဆိုးလိုက်နေချင်းဆိုပြီးတော့ထိုယဟန်တော်တော်ထဲမှာတယောက်တည်းငိုချင်းချဘာကြောင့်ယဟန်တမ်းမဲနဲ့ဒီလိုမျက်ရည်တွေတပြိုင်ပြိုင်စီးပြီးတော့ငိုချင်းချရတဲ့အဖြစ်မျိုးရောက်ရသလဲဆိုရင်ဝိပဿနာစိတ်တစ်စိတ်ထဲမထားနိုင်လို့နောက်ဘွဲကကြားတဲ့ဒီမုတ်တန်ဒီသုသန်ဒီပေါ်မှာကြားတယ်ကြားတယ်လို့ရှုမှတ်နိုင်ခဲ့ရင်ဒါမှမဟုတ်အဲ့ဒီအတန်ဒီပေါ်မှာသာယာတော့တဲ့စိတ်ကိုသာယာတယ်သာယာတယ်လို့ရှုမှတ်နိုင်ခဲ့ရင်ဒါမှမဟုတ်ထင်ရှားတဲ့ကိုယ်ကာယဆိုင်ရာအပြုအမူတစ်ခုခုကိုထင်ရှားတဲ့အပြုအမူအတိုင်းပစ္စုပန်ကြားကြားရှုမှတ်နိုင်ခဲ့မယ်ဆိုရင်အခုလိုကာမစန္ဒနဲ့ဗျာပါဒခေါ်တဲ့လှန်နေရဲ့ထိုးဆိုင်မှုကိုမခံရတဲ့အတွက်အခုလိုငိုကြွေးရခြင်းဆိုတဲ့အဖြစ်ကိုမရောက်နိုင်တော့ဘူးတောထဲမှာတယောက်တည်းတော့နေပါရဲ့ထိုယဟန်တော်ရဲ့နှလုံးသားကာမစန္ဒဗျာပါဒခေါ်တဲ့လှန်ပြီးစိုက်ပြီးတော့ဒုက္ခရောက်ဒါနဲ့တော်ပြီးတရားလုံးငိုချင်းချပြီးတော့မနဲ့လဲရောက်ရောတရားဒီတော်လူပေါင်းကငါဆင်းတော့မယ်လူထွက်တော့မယ်ဆိုပြီးတော့တခါလေမြတ်စွာဘုရားစီသွားဘောတော်မှာအဲ့ဒီမှာမြတ်စွာဘုရားရှင်ကစေတားတယောက်တည်းနေပါတစိတ်တည်းထားပါတယောက်တည်းနေခြင်းတစိတ်တည်းထားခြင်းသည်မိမိတို့ကောင်းကျိုးချမ်းသာဖြစ်ခြင်းရဲ့အကြောင်းပါပဲလို့ဂါထာလေးတစ်ပုဒ်နဲ့တရားဟောတဲ့အတွက်ကြောင့်တရားဒေသနာအဆုံးမှာထိုယဟန်တော်လေးဟာယဟန်နာဖြစ်တော်ပါလေဒီဝတ္ထုကလေးထုတ်ပြရခြင်းမှာရည်ရွယ်ချက်နှစ်ခုရှိတယောက်တည်းတော့နေပါရဲ့ဝိပဿနာစိတ်တစိတ်တည်းမထားနိုင်ဘူးဆိုရင်ဆင်းရဲဒုက္ခတွေဖြစ်ပြီးတော့မိမိလိုသောအကျိုးတရားမပြည့်စုံနိုင်ဘူးဆိုတဲ့အချက်နှစ်တယောက်တည်းနေလို့တိုက်တွန်းထားတော်လည်းပဲမိမိမှာတရားတရားကြီးကျဆင်းနေတဲ့အခါတရားရှုမှတ်ပုံရှုမှတ်နည်းတွေနှီးမှလမ်းမှဖြစ်နေတဲ့အခါမျိုးမှာတော့မိမိကိုတရားတရားတူပွားလာအောင်တိုက်တွန်းအားပေးမယ်မိမိကိုတရားအထုပ်ပုံနှီးမှလမ်းမှဖြစ်အောင်ညွှန်ကြားပေးနိုင်မယ်မိကောင်းဆွေကောင်းဆရာကောင်းသမားကောင်းဒီဟူသောကလျာဏမိတ်ဓာစီကိုတော့ချင်ကပ်ဖို့လိုတယ်ဆိုတဲ့အချက်ဒီအချက်နှစ်ချက်ကိုတရားနာပိဋကများသင်ခန်းစာယူကြဘူးပါထိုယဟန်တော်လေးဟာတောထဲမှာတယောက်တည်းနေပြီးတော့ကိုယ်ဆင်းရဲစိတ်ဆင်းရဲတံကိုတယောက်တည်းကြိတ်မိတ်ခန်းနေမယ်ဆိုရင်ဒါမှမဟုတ်မြတ်စွာဘုရားစီကိုမသွားတော့ဘဲနဲ့ကိုယ့်ဘာကိုလူထွက်သွားမယ်ဆိုရင်အခုလိုယဟန်နာဖြစ်နိုင်မှာမဟုတ်တော့ဘူးအခုတော့မြတ်စွာဘုရားရှင်ဒီဟူသောကလျာဏမိတ်ဓာကိုမိွယ်ချင်းကပ်လိုက်ရတဲ့အတွက်ကြောင့်အရဟတမေအရဟတဘုံနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့အတုမရှိသောချမ်းသာခြင်းကြီးနဲ့ချမ်းသာသွားခဲ့ပြီ။ဒါကြောင့်ကာယဝိဝေကိုတယောက်တည်းနေခြင်းဆိုတဲ့ကာယဝိဝေကသည်က ကနသင်္ကဏိကံအပေါင်းဖို့နဲ့ရောနှောရည်နေရာခြင်းကိုယ်တိုင်လင်ဝါပေါင်းဖို့နဲ့ရောနှောရည်နေခြင်းကြောင့်ဖြစ်မဲ့ဆင်းရဲဒုက္ခမျိုးစုံကိုယ်တိုင်လင်ဝိနောတိတိပဲဖြောက်၏ပေးနိုင်ပါ၏တဲ့စိတ်ဓာဝိဝေကောတသိတ္တဒါနိုင်ခြင်းဆိုတဲ့စိတ်ဓာဝိဝေကာကမှာကိလေသာသင်္ကဏိကံကိလေသာတွေနဲ့ရောနှောရည်နေရာခြင်းကိုဝါကိလေသာတွေနဲ့ရောနှောရည်နေရာခြင်းကြောင့်ဖြစ်ပေါ်လာမဲ့ဆင တခါတော့ငါဘာသာနတိပြည့်ရှင်ဘယင်မင်းကြီးတပါးနောက်လိုက်နောက်ပါခြံရံပေါင်းမြောင်များစွာနဲ့ဥယျင်နဲ့ပျော်ပွဲစားထွက်ဥယျင်နဲ့ဝင်လိုက်တယ်ဆိုရင်ပဲဥယျင်ဝါကဇခတ်ဝယုံမင်းကြီးရဲ့အောက်မှာပိစိကဗုဒ္ဓနှစ်ပါးတရင်သုံးနေတာကိုဖုတွေ့ရငြိမ့်သက်သောအိမ်လေးနဲ့မျက်လွန်လေးချပြီးတော့တရင်သုံးနေတဲ့ပိစိကဗုဒ္ဓနှစ်ပါးကိုဖုတွေ့ရနေဖုတွေ့ရခြင်းပဲဘာသာနတိမင်းကြီးရဲ့စိတ်ဆင်မှာကြီးညိုသရာစိတ်တည်ဖြစ်အဲကြောင့်ဆင်ဝါကဆင်းပြီးတော့ပိစိကဗုဒ္ဓနှစ်ပါးစီကိုချင့်ကပ်ပိစိကဗုဒ္ဓနှစ်ပါးရဲ့အသွင်အပြင်ကမိမိတို့လူဝိကြောင့်လည်းအသွင်အပြင်နဲ့မတူတဲ့အတွက်ခါတိုင်းလည်းတစ်ခါမှမမြင်ဘူးတဲ့အတွက်အထူးဆန်းဖြစ်ပြီးတော့ဗန္ဒီကိဏာမသူမေရှင်ဖျားတို့ရှင်ဖျားတို့ကဘာဒီလဲမယံမဟာရာဇအသစ္စမာနနာမမင်းကြီးငါတို့ကအသစ္စမာနပုဂ္ဂိုလ်ကြီးဖြစ်တယ်အရှင်ဘုရားတို့အသစ္စမာနဆိုတာဘာလဲပိစကဗုဒ္ဓနှစ်ပါးကလည်းကိုယ့်ကိုယ်ကိုပိစကဗုဒ္ဓပဲလို့တရားကြီးမပြောဘဲနဲ့သွယ်ဝိုက်တဲ့အသိပ္ပယ်နဲ့အသစ္စမာနလို့ပြောအသစ္စ